ဟီရိုချမ်းချမ်းချင်းစွဲကိုမုတ်တုံမိုးစတင်ဝင်ရောက်နေချိန်မှာပဲမဲခုံမြကျောင်းတစ်လျှောက်ကလယ်သမားတွေနဲ့ငါးဖန်းတင်္ဂါတွေမိုးကိုမျောနေကြရပြီဖြစ်ပါတယ်။မဲခုံမြကြီးဟာဥရိယာတိပြောင်းလဲမှုနဲ့နေ့တစ်လျှောက်စတေတမန့်တွေတိဆောက်ထားတာကြောင့်ဒီနေ့မြေရေမြတ်တာပြင်က260အတွင်းအနေဆုံးစင်ကိုရောက်လို့သွားခဲ့ပါတယ်။မြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေရဲ့ဖြတ်ကျော်စီစဉ်တဲ့မဲခုံမြမြင်းနေမြဝန်ဒေသမှာပြီးခဲ့တဲ့2019ခုနှစ်မေလနဲ့နှိုင်းစာရဲ့ဒီနေ့မေလမိုးရွာသွန်းမှုနှုန်းက68ရာခိုင်နှုန်းကျော်ကျသွားခဲ့တယ်လို့မဲခုံမြကော်မရှင်ကပြောပါတယ်။ဇွန်လမှာတော့မတိကတဲ့83ရာခိုင်နှုန်းပုံနေသွားလို့အခြေအနေပိုဆိုးသွားခဲ့ရပါတယ်။ဒါကြောင့်ဘုခံမှုတာရှိရာကြီးကြီးတာနဲ့ရာသီဥတုပြင်းထန်လွန်တာတွေဟာမဲခုံမြနေမြဝန်နိုင်ငံတွေအဓိကကြုံတွေ့နေရတဲ့ပြဿနာတွေဖြစ်တယ်လို့လည်းကော်မရှင်ရဲ့နှစ်ဆက်အစည်းအဝေးခန်းစာမှာပါရှိပါတယ်။သိပ္ပံပညာရှင်တွေကတော့ Pacific သမုဒ္ဒရာရဲ့ El Niño ရေသီးကြောင်းလိုပဲအိန္ဒိယသမုဒ္ဒရာရဲ့ Dipole လို့ခေါ်တဲ့ဥတုရာသီအခြေအနေကဘုခုံနာနဲ့ဆက်ဆက်နေတယ်လို့ပြောပါတယ်။ကမ္ဘာကြီးပုံလွေးလာကြတဲ့အဲ့ဒီ dipole အခြေအနေကိုပိုပြီးဆိုးရွားစေတာကြောင့်အရင်ကအိန္ဒိယသမုဒ္ဒရာရဲ့ dipole က6နှစ်ကျော်မှတစ်ခါပြန်ပေါ်တာဖြစ်ပေမဲ့အခုတော့6နှစ်ကျော်မှတစ်ခါဖြစ်လာလိမ့်မယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းတွက်ချက်နေပါတယ်။ဥတုရာသီပြောင်းလဲတာနဲ့မဲခေါင်မြစ်ပေါ်ဆက်ဒမန်တိဆောက်တန်တစ်ခုကိုဒုံတွဲလိုက်တဲ့အခါမှာတော့တိတ်ကိုအနေနဲ့များတဲ့အခြေအနေကိုရောက်ရှိသွားခဲ့ပါတယ်။မဲခေါင်မြစ်ကျောင်းတစ်လျှောက်တိဆောက်ဖို့စီစဉ်ထားတဲ့ဆက်ဒမန်စုစုပေါင်း140လောက်ရှိပြီးအများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။ဒီကြေတလျှောက်ရေနေရတာကဆယ်ရီတိဆောက်လို့ဆိုတဲ့အချက်ကိုတရုတ်နိုင်ငံကညှင်းဆိုထားပါတယ်။ISONAT INC သုတေသနကုမ္ပဏီကလည်းဧပြီလရုံးကတရုတ်နိုင်ငံကမဲခေါင်မြစ်တဘာဝအတိုင်းစီးဆင်းမှုကိုကန့်သတ်ပြီးတာဒမန်တွေနဲ့မြေကြီးကိုတူလောင်ခဲ့တယ်လို့အစိုးရခံထားပါတယ်။မနေ့ကမုတ်တုံရာသီမှာမဲခေါင်မြစ်ရေမျက်နှာပြင်ကစစ်တပ်မှ5မီတာသာရှိတာမို့ပုံမှန်9.5မီတာရဲ့သုံးပုံတစ်ပုံသာရှိပါတယ်ခင်ဗျ။